ကျမရဲ့အရာရှိတွေသတိပေးနေတဲ့ကြားကပဲအိန္ဒိယနိုင်ငံတက်ချ်မဟာသမိုင်းဝင်ဂူဘိမန်အဆောက်အဦစီကိုတနေ့ကိုလူ 15,000 လောက်လာရောက်လည်ပတ်နေကြတယ်လို့ရိုက်တာသတင်းတရက်ကဆိုပါတယ်။နိုင်ငံသားတွေလာရောက်လည်ပတ်ဆုံးဖြစ်တဲ့အိန္ဒိယနိုင်ငံရဲ့18ရာစုသမိုင်းဝင်ဒီဂူဘိမန်ကိုပြီးခဲ့တဲ့မတ်လကလေးကကိုရိုနာဗိုင်းရပ်စ်ပြန့်နှံ့မှုကြောင့်ပိတ်ထားခဲ့တာဖြစ်ပါတယ်။စက်တင်ဘာလထဲမှာပြန်လည်စတင်ပြီးတော့အကန့်အသတ်နဲ့လာရောက်လည်ပတ်ခွင့်ပြုခဲ့ရမှာတော့ပြီးခဲ့တဲ့ရသက်ပတ်တွေအတွင်းလာရောက်လည်ပတ်သူအရေအတွက်တရက်ကို 1,000 ကျော်တိုးတက်မြန်ပြားလာတာဖြစ်ပါတယ်။အဆိုအားရှေးအောင်သူတင်လာပညာရှင်ဗက်ဆန်ကူမာဆွမ်ကာကတော့လက်ပတ်ခွင့်လက်မှတ်အရေအတွက်ကိုတရက်ကို 1,000 ခွဲကန့်တက်လိုက်မှပဲခီးသွားတိုင်းလက်မှတ်တွေရကြပြီးဂူဘိမန်မှာတွားရောက်ဂုဏ်ပြုနိုင်ကြမှာဖြစ်တယ်လို့ဆိုပါရယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့မှာတော့ထောင်ပေါင်းများစွာသောခီးသွားဧည့်သည်တွေတော်တော်များများဟာနှာခေါင်းစည်းမပါပဲအဖြူအောင်ကြောက်သားဂူဘိမန်နာမှာအုပ်စုလိုက်လှည့်လည်တွားလာနေကြပြီးလက်မှတ်အယောင်ဌာနတစ်ဝိုက်မှာလည်းလူတွေပိတ်ကျက်နေလို့ဆိုပါရယ်ကျမရဲ့အရာရှိတွေကတော့လူအမြောက်များလာအောင်လက်ပတ်တဲ့နေရာတွေဟာနောက်ထပ်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့လာနိုင်စရာတွေဖြစ်သတိပေးထားပြီးဗြိတိနိုင်ငံမှာလိုပဲမျိုးကွဲအသစ်တွေကိုအိန္ဒိယနိုင်ငံမှာဖြစ်လာမှာကိုစိုးရိမ်နေကြတာပါ။အိန္ဒိယနိုင်ငံကကမ္ဘာပေါ်မှာအမေရိကန်ပြီးရင်ဒုတိယ COVID-19 ကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးလူတသိန်းခွဲခန့်သေဆုံးခဲ့ရပြီဖြစ်ပါတယ်။